မြန်မာနိုင်ငံတဝမ်းမှာမိုးအဆက်မပြတ်ရွာသွန်းပြီးရေကြီးရေလျှံနေတာတွေကြောင့်လက်ရာမြေတွေရေနစ်မြုပ်ပျက်စီးခံခဲ့ရပြီးဒေသခံတွေလည်းစောင့်ဝင့်နေရအခက်အခဲတွေကြုံနေကြရပါတယ်။ AR တိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်း၊မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာအဆိုးဝါးဆုံးရေနစ်မြုပ်နေပြီးတချို့ဒေသတွေမှာဆိုရင်ရက်ပေါင်း15ရက်၊တချို့ဆိုရင်ရက်ပေါင်း20ကနေ30နီးပါးအထိရှည်ကြလာနေကြောင်းသိရပါတယ်။AR တိုင်းတာပေါင်းမြုပ်နယ်မှာအဆိုးဝါးဆုံးရေကြီးတဲ့ဒဏ်ခတ်နေရပြီးဒေတာကန်တွေစောင့်ဝင့်နေရဲ့အခက်အခဲတွေကြုံနေကြရတဲ့အကြောင်းအဲ့ဒီဒေတာကိုဒီနေ့တွားရောက်ကူညီခဲ့တဲ့မြောင်းမြခရိုင်လူငယ်ကွန်ရက်အဖွဲ့ကကိုဝင်းမင်းမောင်ကပြောပြပါဗျ
။ဒီကဘယ်လောက်တိမြုပ်လဲဆိုတော့ကျွန်တော်သူတို့အိမ်တွေကရှင်းရှင်းရှင်းအိမ်တွေများတယ်ဒါပေမဲ့သူတို့ကအဆင်လေးတွေလုပ်ပြီးတော့နေနေရတယ်ဒီကတက်လိုက်ကြလိုက်ပဲခင်ဗျာကြာသွားတယ်ခင်ဗျာသူတို့အဆင်လေးပြန်နေတယ်ညာဘက်တွေပါတစ်ခါရေးတက်တယ်ရေးတက်လာပြီဆိုရင်သူကခေါင်းမိုးပေါက်ပြီးခေါင်းမိုးပေါက်တက်နေတယ်တချို့ရွာတွေကတော့လုံးဝမြုပ်သွားတဲ့ရွာတွေကတော့သူတို့ရွာကိုဆွတ်ပြီးတော့အဲကားလမ်းပေးတွေမှာသွားပြီးတော့ဟိုတဲထိုးပြီးတော့လည်းနေကြတယ်ညာဘက်တွေပါဆိုသူကလေးတွေပါရထမ်းလာလို့ရှိရင်လိုင်းတွေပါထားတယ်အင်းလေးကိုင်းလို့ဖြစ်နေတာကအဲပင်လယ်ပြင်လို့ဖြစ်နေတာအဲ့လိုဖြစ်နေတာသူကမွေဘက်ဆိုလို့ရှိရင်မွေစပါးဆိုင်တယ်ဘာမိုးရင်းမိုင်းဆိုလို့ရှိရင်အဲဆိုင်လို့ရတဲ့ဟာလေးနဲ့သူတို့ဖားငါးလေးတွေစာပြီးတော့တစုနဲ့သူလုတ်တဲ့လေအေကက3000လောက်ရှိတယ်တဲ့ရေတက်လာရင်သူကအဲ့မှာတက်ကားပြန်ဖမ်းတယ်အဲ့ဒါပေမဲ့အခုရေတွေကအစမတန်တက်လာတဲ့ခါကျတော့ငါးတွေလည်းသူတို့ဖမ်းလို့မရတော့ဘူးသူစားတဲ့ဟာမရှိတော့မွေတွေပါတွေကအဲ့တစ်ပင်မော်တွေပါတက်တယ်သူအဲ့ဒီတော့မွေရမ်းပေါ်တယ်ပြောတယ်တစ်ပင်မော်တက်တဲ့မွေတွေကိုသူတို့ထိုးပြီးတော့သူတို့စားကြတယ်မာပြီးကြွက်တွေကိုသူတို့ထိုးပြီးတော့စားတယ်အဲ့လိုစားနေကြတယ်တဲ့ကူညီတဲ့အနေနဲ့ကြာသူတို့စံဆက်ပိုင်ရှင်တွေရှိတယ်အဲ့ပိုင်ရှင်တွေကလည်းကူညီပေးတာရှိတယ်15ရက်မှမှတန်းတောင်း72လောက်ပဲရတယ
်88မျိုးဆက်ចောင်းသားကောင်းဆောင်ကိုအံ့ဘွယ်ကျော်နဲ့မမီမီတို့ဥဆောင်တဲ့ဖွဲ့ရလဲရန်ကုန်တိုင်း4000ကဲမြို့နယ်ကရေကြီးရေလျှံတဲ့နေရာတွေကိုဒီကနေ့သွားရောက်ပြီးကူညီပေးခဲ့ကြပါတယ်။4000ကဲမြို့နယ်ကရေကြီးမှုအခြေအနေကိုအခုလိုပြောပြပါတယ
်။ပြီးခဲ့လ9လပိုင်းလေ20ရက်ဝင်းကျင်နေရစတဲ့ရေကြီးတာအဲ့တော့ဒူးလောက်နေတာပေါ့နော်။ရင်းတော့ရေတက်ဖူရတော့မတက်ဖူဒါပေမဲ့ရေကအဲ့လိုတက်မနေဘူးမစင်းတာ။မစင်းတာတော့လေကတွေကကြာလာတော့နှစ်ပတ်ကျော်လာတော့စပားပင်တွေအကုန်သေးကုန်တယ်။အဲ့တော့ကျမအနေနဲ့ထွေအုပ်ချုပ်ရေးမှုတွေတော့ပြောပါတယ်။ဒါရေးနေမစင်းလို့ဌာနဆိုင်ရာအနေနဲ့ဖြည့်ရှင်းပေါ့နော်။ပြောရတယ်ကြားတယ်အခုတလားပြီးသွားပြီနော်ပေါ့မယ်။ပြီးတော့အခုစင်မြောင်းကနေပြီးတော့အခုဒီတိုက်တွေဆင်းနေတာတွေ့။နားခံနေတူတော့ရေလန်းချောင်းတွေပြောင်းကုန်တယ်။အုပ်ဖုတ်တုံငန်းတွေရှိတယ်။ဆယ်မှာပေါ့နော်။တိုက်တွေတိုက်တွေဆိုနေငမွေးဆယ်။နောက်900လေးအမြောင်းနဲ့တိုက်ရင်နောက်ကပြိုင်ဒူးဆယ်။အဲ့ဒီဘက်မြောင်းပေါက်ပုံဆို့နေလို့။မူလာလန်းကလေလန်းချောင်းအခုတလားကျော်ပြီးဖိတ်ထားတာ။စာနေလို့မရတော့
ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ကရေကြီးရေလျှံနေတဲ့အခြေအနေတွေကိုတော့အဲ့ဒီကိုတွားရောက်ကူညီခဲ့တဲ့88မျိုးဆက်ចောင်းသားတူကပြောပြပါတယ
်ကျွန်တော်တို့ဟိုပါတက်စင်မျိုးတို့ဓာတ်ရွေးတို့ပဲရေကခတိုင်းချက်တော့နည်းနည်းကြီးတယ်အခုအဲ့မှာကျွန်တော်ထမင်းတုပ်တွေအကုန်လုံးရက်ွက်တွေရော NGO ဖွဲ့တွေရောကျွန်တော်အဖွဲ့ကြီးတော်များများရောထမင်းတုပ်တွေစီစဉ်ဆောင်ရွက်ပြီးရေကြီးတာတော့ကျွန်တော်တို့တစ်ပိုင်းလောက်တော့ရောက်နေပြီအခုကရေအကျနဲ့အတက်နဲ့ကမှန်းလို့မရဖြစ်နေတယ်အဲ့ဒီလူတွေကကျွန်တော်တို့ဒီအခု16ကျောင်းရယ်နောက်ဂျပန်ဆောက်လို့လူဒါနာတဲ့ကျောင်းတစ်ကျောင်းရှိတယ်လေမူလွန်အလေတန်းပေါ့အဲကျောင်းတွေမှာကျွန်တော်ကယ်ဆယ်ရေးတွေရှိတယ်ခင်ဗ
ျရွှေပေါက်ကံမြို့နယ်မှာလည်းရေကြီးရေလျှံမှုဖြစ်ပွားနေပါတယ်ဒေသခံတူကသူတို့ကြုံတွေ့နေရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်အခုကျွန်တော်တို့ရဲ့အိမ်ရှာလမ်းမပေါ်မှာဆိုရင်ပေါင်လေလောက်ရောက်တယ်အိမ်ကြီးလည်းမြုပ်တယ်ရွှေပေါက်ကံနဲ့ဆက်ရက်ပေါ့ရှင်ပုံရွာပေါ့9ရက်လောက်တော့ရှိပေါ့ကျွန်တော်တို့ကတော့ဟိုရွာဆိုတော့ပေါ့ဗျာနည်းနည်းပေါ့ဒီလွတ်တဲ့အိမ်ကြီးမှနေရတာပေါ့တိုင်းရတော့ရလေအခုမိသားစုတော်ပေါ်ဗျာနင်းနဲ့လွတ်တဲ့နေရာမှာဒီလိုပဲမိသေးပေါ်ဒီပါရီနဲ့ချက်ပြိုပြီးစားတော့ကြတာပေါ့လေဒီလည်းမြုပ်တာပဲတချို့ပြိုးခင်းနေပါသေးတယ်စိုက်လို့ပြိုးလို့မရဘူးအခုလောလောဆယ်ကတော့ကူညီတဲ့လူတော့မရှိသေးဘူးပေါ့နင်းနဲ့ပေါ့ကျွန်တော်တို့လက်ဝင်မျိုးနဲ့ဆင်ကျောင်းဌာနတို့ဘာတို့ကတော့လာလက်ကြည့်တာတော့ရှိတယ်အခုရေကကြီးနေတော့ဒီတောင်လူလယ်သမားတွေကလည်းပြိုးခင်းနေမြုပ်ပါရီမြုပ်ဆိုတော့လောလောဆယ်ကတော့ဘာမှလုံးလို့မရဒီလိုပဲငုတ်တုတ်ထိုင်ကြည့်ကြရတာ
မိုးဆက်မပြတ်ရွာသွန်းပြီးရေကြီးရေလျှံတဲ့ဒဏ်ခတ်နေရတဲ့ AR တိုင်းနဲ့ရန်ကုန်တိုင်းတွင်းကမြို့နယ်တချို့ရဲ့အခြေအနေတွေကိုတင်ပြခဲ့တာပါရှင်။